မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲအကြိုအခင်းကျင်းတဲ့ပတ်သက်ပြီး American အခြေစိုက်ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တခုဖြစ်တဲ့ Carter Center ကသတင်းထုတ်ပြန်ကြတဲ့ကြောင်းကိုဒုတိယကြိမ်ထုတ်ပြန်လိုက်ပါတယ်။အောက်တိုဘာလ30ရက်နေ့ရက်စွဲနဲ့ Carter Center ရဲ့ထုတ်ပြန်ချက်မှာမဲဆန္ဒနဲ့တချို့ကိုလုံခြုံရေးအကြောင်းပြချက်နဲ့ဖျက်သိမ်းခဲ့တဲ့ဖြစ်စဉ်ဟာဖွင့်လင်းမြင်သာမှုနည်းပါတယ်လို့ဝေဖန်ထုတ်ပြထားပါတယ်။ဒီဆုံးဖြတ်ချက်အပေါ်ရွေးကောက်ပွဲဝင်ပါတီတချို့ကမေးခွန်းထုတ်เสียကိစ္စဖြစ်လာတယ်လို့ဆုံးဖြတ်ချက်ကြောင့်မဲဆန္ဒရှင်1.4%သန်းမမ်မပေးတိုင်ပဲဖြစ်ရကြောင်းအဲ့ဒီအထက်ရခိုင်ပြည်နယ်ကမဲဆန္ဒရှင်အများစုပါဝင်ကြောင်းထုတ်ပြထားပါတယ်။ဒါအပြင်ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ကိုဖျက်သိမ်းတာကြောင့်လည်းရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းအရေးအတွက်လည်းတိတိတသားရွေးကြသွားကြောင်းအမျိုးသမီးကိုယ်စားလှယ်လောင်းတွေပိုကြီးများပြားလာပြီးမဲ့ရာဂနုံရ16ရာဂနုံသာရှိတယ်လို့လည်းကတ်ဒရစင်တာကပြောပါရယ်ကတ်ဒရစင်တာအနေနဲ့ရွေးကောက်ပွဲလေးလာရေးအဖွဲ့တွေကိုပြည်နယ်နဲ့တိုင်းဒေသကြီးအတော်များများမှဆေလွတ်ချထားပြီးမဲဆွယ်ရေးကာလအခြေအနေမဲပေးတာမဲရည်တွက်တာနဲ့ရလဒ်ထုတ်ပြန်ချက်တွေကိုစောင့်ကြည့်လေ့လာသွားမယ်လို့ဆိုပါရယ်